ရခိုင်ပြည်နယ်အတွက်အကြမ်းဖက်ပြိပက္ခတွေကြောင့်ယူရင်းပျက်စီးသွားတဲ့ဒေသခံတွေရဲ့လေယာဉ်လုပ်ငန်းတွေအထူးသဖြင့်စီးပွားရေးပိုင်းမှာပြန်ပြီးတော့နလန့်ထူလာနိုင်ဖို့အတွက်နိုင်ငံတော်အစိုးရနဲ့အတူအဖွဲ့အစည်းအလုံးကဝိုင်းဝန်းကူညီဆောင်ရွက်ပေးကြဖို့အရေးတကြီးလိုအပ်တဲ့အကြောင်းရခိုင်တိုင်းရင်းသားရေးရာဝန်ကြီးကပြောပါတယ်။ဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တဲ့ရခိုင်ဒေသအကူအညီကယ်ဆယ်ရေးလုပ်ငန်းတွေပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲမှာအခုလိုပြောလိုက်တာပါ။ဒီဆွေးနွေးပွဲကိုဦးဆောင်ကျင်းပခဲ့တဲ့ရခိုင်တိုင်းရင်းသားရေးရာဝန်ကြီးဦးစော်အေးမောင်ကိုဆက်သွယ်မေးမြန်းပြီးတော့မဆုမွန်ကတင်ပြပေးထားပါတယ်ရှင
်ဟုတ်ပါတယ်ရခိုင်ပြည်နယ်အတွင်းလက်တလောဖြစ်ပျက်နေတဲ့အကြမ်းဖက်တိုက်ခိုက်မှုပြည်ပခါတွေကြောင့်ရိုးရွင်းပျက်စီးခဲ့ရတဲ့ရခိုင်ဒေသရဲ့စီးပွားရေးလူမှုရေးကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်တဲ့နေရာမှာအဖွဲ့အစည်းတွေအနေနဲ့ပူးပေါင်းဆောင်ရွက်တာဟာပို့ပြီးတော့ထိရောက်မှုရှိပါတယ်ဒါကြောင့်ဒီလိုမျိုးအရေးတကြီးလိုအပ်နေချိန်မှာရခိုင်ဒေသအရေးကူညီဆောင်ရွက်နေသူတွေဝိုင်းဝန်းပူးပေါင်းလှုပ်ဆောင်မှုအတွက်အဓိကရည်ရွယ်ပြီးတော့ဆွေးနွေးခဲ့ကြတာဖြစ်တယ်လို့ဦးဆောင်ဆွေးနွေးတင်ပြခဲ့တဲ့ရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားရေးရာဝန်ကြီးဦးစော်အေးမောင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ဒီနေ့လုပ်တဲ့အစည်းအဝေးကရန်ကုန်မှာရှိတဲ့ရခိုင်လူမှုရေးအသင်းနဲ့ရခိုင်မျိုးနွယ်အသင်းနဲ့ကယ်ဆယ်ရေးအဖွဲ့တွေအားလုံးစုပြီးတော့ network တစ်ခုပေါ့နော်ဒီရခိုင်ရေးနဲ့ပတ်သက်တဲ့ပြောရေးဆိုခွင့်ရှိတဲ့အဖွဲ့တစ်ဖွဲ့ဖွဲ့ပါတယ်ဖွဲ့ပြီးတော့ဒီဖွဲ့ကြီးရဲ့ရည်ရွယ်ချက်ကဘာလဲဆိုတော့ရခိုင်မှာဖြစ်ပေါ်နေတဲ့မတည်ငြိမ်မှုတွေပဋိပက္ခတွေအများဆုံးကြီးကြပ်တည်ငြိမ်အောင်ကျွန်တော်ဒီကလည်းဝိုင်းဝန်းကူညီပူးပေါင်းဆောင်ရွက်မယ်ဆောင်ရွက်တဲ့အခါမှာဘယ်သူနဲ့ပူးပေါင်းဆောင်ရွက်မယ်ကိုနိုင်ငံတော်အစိုးရဆိုတာမှာပြည်ထောင်စုအစိုးရနဲ့ရောရခိုင်ပြည်နယ်အစိုးရနဲ့ရောကျွန်တော်ဒီဖွဲ့တွေကအားလုံးပူးပေါင်းပြီးတော့ရခိုင်မှာအများဆုံးတည်ငြိမ်အေးတန်းအောင်ကျွန်တော်ပူးပေါင်းဆောင်ရွက်မယ
်အဓိကရခိုင်ပြည်နယ်တွေကဒေသခံလယ်သမားတွေလုပ်ငန်းခွင်ပြန်ဝင်ရေးနဲ့စိုက်ပျိုးထားတဲ့လေယာဉ်တွေအချိန်မီရိတ်သိမ်းနိုင်မှုအတွက်ကလည်းအရေးတကြီးဆောင်ရွက်ကြဖို့လိုအပ်တယ်လို့ဦးစော်အေးမောင်ကပြောပါတယ်
ဒီကရခိုင်မှာဒီလိုမတည်ငြိမ်မှုကြောင့်ဖြစ်ပေါ်နေတဲ့စီးပွားရေးကျဆင်းမှုတွေကိုကျွန်တော်ဒီကတတ်နိုင်ဆုံးပူးပေါင်းကူညီပေးမယ်ဥပမာဖြင့်ပြောရမယ်ဆိုလို့ရှိရင်အခုစဘာရိတ်သိမ်းခြင်းရောက်နေပြီစဘာရိတ်သိမ်းလို့မရသေးဘူးအဲ့တော့စဘာရိတ်သိမ်းလို့ရအောင်ဘာတွေကူညီပံ့ပိုးပေးရမလဲဆိုတာတွေကိုကျွန်တော်ဒီကအကြံဉာဏ်တွေပေးမယ်ကူညီတွေပေးမယ်နောက်တစ်ခုကအဲ့ဒီပဋိပက္ခကြောင့်ထိခိုက်နှင်နာတဲ့နှင်နာသူတွေကိုကျွန်တော်ဒီကနေပြီးတော့ဒီ network ကနေပြီးတော့အားလုံးဝိုင်းဝန်းပြီးတော့ကူညီပံ့ပိုးပေးမယ်
ရခိုင်ဒေသပြန်လည်ထူထောင်ရေးနဲ့ရခိုင်အရေးတွေမှာအဖွဲ့အစည်းတွေအားလုံးရဲ့ကိုယ်စား network တစ်ခုအဖြစ်ကိုရက်ဖွဲ့ပြီးတော့တာဝန်ခံပြောဆိုနိုင်မှုအတွက်လည်းရည်ရွယ်တယ်လို့ရခိုင်တိုင်းရင်းသားရေးရာဝန်ကြီးဦးစော်အိမ်မောင်ကပြောပါတယ်ဒီကနေ့ဖွဲ့စည်းလိုက်တဲ့ကိုရက်အနေနဲ့ရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာအဖွဲ့ပေါင်းစုံရဲ့လှုပ်ဆောင်လို့တဲ့ပြန်လည်ထူထောင်ရေးရေရှည်လုပ်ငန်းစဉ်တွေနဲ့အဓိကလိုအပ်ချက်တွေကိုကူညီဆောင်ရွက်ပေးဖို့အစီအစဉ်တွေဆွဲထားတာရှိပါတယ်လို့လည်းဆက်ပြောပါတယ်
ဖွံ့ဖြိုးတိုးတက်ရေးအားလုံးပါလာပါဗျာရခိုင်ပြည်နယ်မှာကျွန်တော်တို့အခုဒီလိုတစ်ဖြည်းဖြည်းချင်းအောင်ထိခိုက်နာကျင်မှုတွေစိတ်ပိုင်းရောယူပိုင်းရောပညာရေးရောကျန်းမာရေးရောအကုန်လုံးကျွန်တော်တို့ဒီကအကုန်လုံးတက်နိုင်တဲ့လောက်ဝိုင်းဝန်းကူညီပံ့ပိုးပေးမယ်ကူညီတာမှလည်းအစိုးရနဲ့ပူးပေါင်းပြီးကူညီမယ်ဆိုပြီးတော့ကျွန်တော်တို့ရည်ရွယ်ပြီးတော့လုပ်ကြမှာဖြစ်ပါတယ်အခုမှလိုအပ်တဲ့ဆေးဝါးအားလုံးဒီကကျွန်တော်တို့ပံ့ပိုးပေးမှာပေါ့
ရခိုင်ပြည်နယ်မှာအခုလိုမျိုးမတည်ငြိမ်မှုအကြမ်းဖက်မှုတွေဖြစ်ပွားနေတဲ့အတွက်သက်ဆိုင်ရာပြည်နယ်အစိုးရနဲ့တိုင်းဒေသကြီးတာဝန်ရှိသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကဝင်ပြီးတော့ထိန်းသိမ်းပေးနေရတဲ့အခြေအနေပေါ်မှာစိုးရိမ်မကင်းဖြစ်မိတယ်လို့လည်းဦးစော်အိမ်မောင်ကပြောပါတယ်
ကျွန်တော်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းသွားတဲ့အခါမှာဒီလိုပဋိပက္ခတွေရေရှည်ဖြစ်နေရင်မကောင်းဘူးခင်ဗျာအခုဆိုလို့ရှိရင်ကျွန်တော်တို့ဒီလိုရခိုင်ပြည်နယ်မှာမတည်ငြိမ်မှုတွေကြောင့်ဖွဲ့စည်းပုံခြေကဥပဒေအရေးပေါ်ခြေနဲ့ပြင်ချပြီးတော့တက်မတော်နဲ့ဒီနယ်စိုးရွားနဲ့ပူးပေါင်းပြီးတော့ဒါဒီခြေကအုပ်ချုပ်နေတယ်ဒီဟာလည်းပဲထပ်ပြီးတော့ဒီလိုမတည်ငြိမ်မှုတွေဖြစ်လာတယ်ဆိုလို့ရှိရင်ဖွဲ့စည်းပုံခြေကဥပဒေအခက်ဆက်ပြေရစီအုပ်ချုပ်ရေးပြင်ချပြီးတော့အုပ်ချုပ်တယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံဒီမိုကရေစီလမ်းကြောင်းမှာကျန်နေခဲ့တယ်ကျွတ်တော်ဆိုတာလည်းမရှိတော့ဘူးဒီနယ်စိုးရလည်းမရှိတော့ဘူးတက်မတော်ပဲအုပ်ချုပ်သွားတယ်ဆိုရင်ကျွန်တော်ရခိုင်ပြည်နယ်ကနောက်ကျောင်းပြန်လှည့်သွားတဲ့ဒီနယ်တခုဖြစ်သွားပြီးကျန်နေခဲ့မယ်အဲ့တော့ကျွန်တော်စိုးရိမ်ပါတယ်
ရခိုင်ဒေသထဲမှာဖြစ်နေတဲ့ပြိပခါတွေအ мян ဆုံးရက်ဆိုင်ပြီးတော့နယ်မြေတည်ငြိမ်အေးချမ်းအောင်ထိတ်တိတ်မကျေနပ်မှုတွေဖြစ်နေတဲ့အုပ်စုတွေကိုသူ့အနေနဲ့မြစ်တာရက်ခံပါတယ်လို့လည်းရခိုင်တိုင်းရင်းသားရေးရာဝန်ကြီးဦးစော်အေးမောင်ကပြောပါတယ
်ရခိုင်ပြည်နယ်မှာအ мян ဆုံးငြိမ်းချမ်းမှုလိုချင်ပါတယ်ငြိမ်းချမ်းမှနိုင်ငံတည်ငြိမ်မယ်ငြိမ်းချမ်းမှစီးပွားရေးလိုလိုရမယ်အခုဆိုရင်ဒီလိုမျိုးမတည်ငြိမ်မှုတွေကြာနေရင်စီးပွားရေးလည်းရက်နေတယ်ရက်နေတော့စားဝတ်မြေလည်းခက်ခဲပါတယ်လုပ်ငန်းတွေလည်းအကုန်ရက်ဆိုင်နေပါတယ်အဲ့ဒါကြောင့်ကျွန်တော်ရခိုင်ပြည်နယ်မှာဒီပြိပခါကြီးအ мян ဆုံးချုပ်နှိမ်းသွားဖို့ကျွန်တော်တို့လိုလားပါတယ်
အော်တိုဘာလ28ရက်နေ့မှာရန်ကုန်မြို့ရခိုင်ဓမာယုံမှာရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပွားနေတဲ့ပြိပခါတွေကိုကူညီဆောင်ရွက်ပေးနိုင်မှုဒီအဖွဲ့အစည်းတွေတွေ့ဆုံခဲ့ကြသလိုပဲဒီမိုကရေစီမိတ်ဆွေပါတီများကလည်းအမျိုးသားဒီမိုကရေစီအင်အားစုပါတီဌာနချုပ်ယုံမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါသေးတယ်ရှင်